ရှမ်းပြည်မြောက်ပိုင်းမူဆန်မြို့နယ်မုံဘော်ဒေသဘက်မှာစစ်ကောင်စီတပ်နဲ့ KIA ကချင်တပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေရကြောင်းဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်
။မူဆန်မြို့နယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဒေသတွေမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြားပြီးခဲ့တဲ့နှစ်ကုန်ပိုင်းကတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေရကဒီနှစ်ဆန်းပိုင်းမှာတော့စစ်ကောင်စီတပ်နဲ့ KIA အကြားမှာပါတိုက်ပွဲတွေဖြစ်ပွားလာခဲ့တာပါ။မူဆယ်မြို့နယ်မုံဘော်ဒေသဘက်မှာဒီရက်ပိုင်းအတွင်းစစ်ကောင်စီတပ်နဲ့ KIA အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေရာနဲ့ချီထွက်ပြေးတိမ်းရှောင်နေရကြအောင်စစ်ပြေးဒုက္ခတွေကိုကူညီနေသူတို့က VOA ကိုအခုလိုပြောပါတယ
်။မုံဘော်ဝင်းဆန်ဘက်သူခေတ်ရဲ့တုံးရလောက်ကစပြီးအဲ့ဘက်ပြောတိုက်ပွဲဖြစ်တာပေါ့။တိုက်ပွဲဖြစ်တော့အခုအထက်က၄ရွာလောက်ရှိတဲ့အဲ့ဒီနုံဟန်၊ဖူပန်၊စမာได้ซะไปไอ้นี้ว่าก็ที่ดูเนี่ยที่วิ่งสั่งไปมาชื่อเชสมาเองเช65เองแล้วดูเยอะ180จอแล้วอย่างมาสุซีตีนช่องจ๋าป่ะจีคนนี้แหละเนี่ยจีกันเดี๋ยวจ้าเนี่ยจ๋าเลยโหลပြောတယ်
စစ်ပြေဒုက္ခတွေကိုမူဆယ်မျိုးကနေစာနယ်ရိတ်ခါနဲ့အထောက်ပံ့ပစ္စည်းတွေတွားရောက်ပို့ဆောင်ရမှာလဲတွားလာရေးအတွက်အခက်အခဲရှိနေတယ်လို့ပြောပါတယ် KNG ကချင်သတင်းဌာနကတော့မုံဘော်ဒေသကစမကြီးရွာမှာဇန်နဝါရီလ14ရက်ကစတင်ပြီးတိုက်ပွဲပြင်းထန်နေကြောင်းနဲ့နေကင်းတနအီလောက်မှာတိုက်လေရင်တစည်းလာရောက်ပြန်ဝဲသွားတာရှိကြောင်းဖော်ပြထားပါတယ် KIA ရဲ့သတင်းပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့လက်ရှိတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်စစ်ကောင်စီဘက်ကနဲ့ကျွန်တော်တို့အဲ့မှာ6နေမယ်ဘက်မှာသူသူချင်းမို့လုပ်နေတာအတပတ်လောက်ရှိပြီသူတရားတော့များစုပ်သွားပြီစုပ်ကနေပြန်တိတိရင်တက်ပွဲတွေအပြီမှာပါကျွန်တော်တို့ဆီကတော့ခုတစီကတော့ဒရင်းကတော့မတက်တော
့ KIA ရဲ့လူမှုကွန်ရက်ဆက်မျက်နှာမှာတော့73ရက်နေ့က KIA တမဟာ6တယင်36နေမြေမွန်ဂိုဒေသစမာရွာနဲ့ခပန်ရွာကြားမှာနေကင်းတနအီကတိုက်ပွဲဖြစ်ကြောင်းဖော်ပြထားပါတယ်ကချင်ပြည်နယ်အတွင်းက KIA ရဲ့တပ်ရင်းနယ်မြေတချို့ကိုဒီရက်ပိုင်းတွေအတွင်းမှာတော့စစ်ကောင်စီတပ်ကလေကြောင်းကလာရောက်ပစ်ခတ်တာတွေရှိကြောင်းလဲဗိုလ်မှူးကြီးမျိုးဘူးကအခုလိုဆက်ပြီးပြောပါတယ
်ကျွန်တော်ကချင်ပြည်နယ်ဘက်မှာတော့ဟိုတနေ့ကပေါ့နော်အခု3ရက်လောက်တော့ရှိပြီဒီတပ်မဟာရှစ်လောက်ခံအမှတ်ငါတပ်ရင်းနယ်မြေဘက်မှာလဲစစ်ကောင်စီတပ်ကနဲ့လေကြောင်းနဲ့ပစ်တာတွေရှိတယ်ဒါယူလာမှာပစ်တာပေါ့အဲ့တော့ရွာသားတွေပပတိခိုက်တာတွေရှိတယ်။နောက်တမင်းရတော့သူတို့တိုင်ရင်ချောက်အဲ့မှာလဲညတကောင်ညာမှာလေကြောင်းနဲ့ပစ်တာတွေရှိတယ်။အိုးမင်းပြင်ကနေတော့သူစစ်စနာတော့မရှိဘူး။အဲ့ဒီလေကြောင်းကနေပစ်တာအရပါပဲ။ဒါတော့မှညပါပဲပစ်ညတကောင်ညာမှာပဲပစ်တာ
။တမဟာရှစ်တိုင်ရင်ငါဟာကချင်ပြည်နယ်မွန်းညင်းမြို့နယ်မှာအခြေစိုက်ပြီးတော့လေကြောင်းကတိုက်ခိုက်ခံရတာကတော့သခိုင်းတိုင်းကတက်အထက်မိုးတာကြီးမိုးတာလေးပဲဖြစ်ကြောင်းနဲ့တရင်6ကတော့ဖားကန့်မြွနယ်ဘက်မှာဖြစ်ကြောင်းပြောပါရတယ်။ဒီရပိုင်းအတွင်းသခိုင်းတိုင်းဒေသကြီးကတားခိုင်ထီးကြိုင်မြွနယ်မရတိန်ရွာကိုစစ်ကောင်စီတပ်ကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်နေအိမ်အချို့နဲ့စာတင်ကျောင်းတွေပျက်စီးရရှိကြောင်းဒေသခံတွေကပြောပါရတယ်။စစ်ကောင်စီဘက်ကတော့မရတိန်ရွာမှာ PDF တွေစခန်းချနေတာကြောင့်လုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်ရှင်းလင်းခဲ့ကြောင်းနဲ့တရောင်ဒိုးတနက်တစ်လက်၊တူမီတနက်9လက်နဲ့လက်လုတ်တနက်2လက်စရာတွေတင်းစီရမိကြောင်းသတင်းထုတ်ပြန်ထားပါရခင်ဗျာ။